သင်ဟာ SPS မြန်မာပိုင်းနဲ့အတူရှိနေတာပါ sps.com.au/burmese မှာပုံမထုတ်ခဲ့တဲ့သတင်းစာမားတွေကိုရှားဖွေပ
ါ SPS မြန်မာပိုင်းကိုအင်ကာနဲ့စနေနေ့ည10:00နာရီမှနားဆင်နိုင်တယ်လို့ online ကနေလည်းအချိန်မီနားဆင်နိုင်ပါပြီ
ပြီးခဲ့တဲ့3နှစ်တာကာလ2020ခုနှစ်ရဲ့နိုဝင်ဘာ10ရက်မှာတော့မြန်မာနိုင်ငံသားတွေဟာဒီမိုကရေစီအတွက်ယုံကြည်ရာဆန္ဒမယ်ရီပေးခဲ့ကြပါတယ်။နိုင်ငံသား28တန်းကျော်မယ်ပေးခဲ့ကြသလိုနိုင်ငံသားတဦးရဲ့တာဝန်ခြေပွန်နဲ့ပြယုံအနေနဲ့မှင်ထုတ်ထားတဲ့လက်တမ်းတွေနဲ့ဂုဏ်ယူဝင်ကြားခဲ့ကြတာပါ။ဒါပေမဲ့လည်းစစ်ကောင်စီဟာအနိုင်ရပါတီကိုမဲမဲ့တမာမှုဆိုတဲ့ဆွဆွဲချက်တွေနဲ့အတူပြည်သူတွေရဲ့မျှော်လင့်ချက်ကိုရိုက်ချိုးခဲ့ပါတယ်။အင်အားသုံးအာဏာသိမ်းလို့ရရဲ့နောက်ဆက်တွဲအကြမ်းဖက်မှုတွေကြောင့်နိုင်ငံသားအများစုဟာလည်းနေတရူဝါပြိပခါတွေကြောင့်မှတုံ့နှင်နီးပါးဖြတ်တန်းခဲ့ရပါပြီ။အိုးအိမ်စွန့်ခွာထွက်ပြေးတိတ်ရှောင်နေရသူတွေဘေးလွတ်ရာနေရာတွေမှာဆစ်ရှောင်နေရသူတွေပြည်ပကိုထွက်ပြေးတိတ်ရှောင်နေရသူတွေအဖြစ်အိုးမဲ့အိမ်မဲ့နိုင်ငံမဲ့ဖြစ်ခဲ့ရပါတယ်ဒီထဲမှာစစ်တပ်ရဲ့ပြစ်မှတ်ထားရမှာပါဝင်တဲ့သတင်းမီဒီယာသမားတဦးဖြစ်သူကိုအောင်မြတန်းလဲအပါအဝင်ပါအာဏာသိမ်းမှုကိုလက်မခံပဲကလောင်နဲ့တွန်းလှန်ခဲ့တဲ့ကိုအောင်မြတန်းဟာနိုင်ငံတော်အကြီးညိုပြက်စီမှု905ကကြီးနဲ့အမှုဖွင့်ခံခဲ့ရပြီးစစ်ကောင်စီရဲ့နှစ်ကြိမ်တိုင်ဖမ်းဆီးထောင်ချခံရမှုကိုကြုံတွေ့ခဲ့ရသူပါ။နောက်တော့လွတ်မြောက်နေမြေကနေစဉ်ထိုင်းမြန်မာနယ်စပ်ကိုမိသားစုလိုက်ပြောင်းရွှေ့ခဲ့ရသလိုရောက်ရာနေရာမှာရုန်းကန်ရှင်သန်နေထိုင်နေရတာပါ။အ
ိုးအထက်မှနေတဲ့အချိန်တုန်းကတော့ကျွန်တော်တို့အနေနဲ့လုံခြုံမှုဆိုတာ24နာရီမရှိဘူးဗျ။ကျွန်တော်တို့ဒီလိုရှောင်တိမ်ပြီးတော့လှုပ်လှုပ်ရတာရှိတယ်။ကျွန်တော်တို့လည်းဒီလိုကိုမဖြတ်နိုင်ဘူး။အခါဒီဟိုလက်နက်ကင်တော်လန်တဲ့အဆင့်ကိုကျွန်တော်တို့ကဒီလိုရွေးချယ်လိုက်ပြီးရွေးချယ်လိုက်တဲ့အခါမှာကျွန်တော်တို့ကလက်နက်ကန်နဲ့အနေထားကိုကျွန်တော်တို့မချောက်ဘူးအဲ့ဒီခါကျတော့ကျွန်တော်တို့တက်ထားတဲ့ပညာနဲ့ကျွန်တော်တော်လိုင်းကိုဆက်ပြီးတော့သွားနေတယ်အခုဒီဘက်ရောက်တဲ့ခါကျတော့လေလုံလုံလားဆိုကျွန်တော်တို့ကလုံလုံနဲ့ဆိုတာရှိဘူးကျွန်တော်ဆိုရင်နော်ဘောထားနိုင်ရတဲ့ဆက်မှာကျွန်တော်ဒီထိုင်းအနာပိုင်းဖမ်းတာကျွန်တော်ဆက်တစ်ခါခံပြီးသွားပြီဒါပေမဲ့လည်းကိုယ့်ကိုယ်ကနဲ့ဂျုံကန်ပြီးတော့ဖြည့်ရှင်းတယ်ဟိုဘယ်လိုပြောမလဲဟောဘောစစ်တပ်ကိုဗိုလ်စိတ်နာတယ်ဗျာအဲ့လေသူတို့ကြောင့်ကျမတို့ကြောင့်ဘွားတွေပြတ်နေကြတာလေအကုန်လုံးကအဲ့တော့တို့ကိုကျွန်တော်တို့ကဟိုကျွန်တော်တို့မျိုးဆက်ပေါ့ဗျာကျွန်တော်တို့မျိုးဆက်ဆိုကျွန်တော်တို့မူလာရဲ့ကလေးတွေအစတို့ဘောမှာစိတ်နိုင
်ကိုအောင်မြတ်တဲ့လို့ကိုရည်မြေကိုစွန့်ခွာပြီးတိုင်းတစ်ပါးမှာတရားမဝင်ရက်တီရတဲ့မြန်မာနိုင်ငံသားတွေတန်းချီရှိနေပါပြီအိန္ဒိယနိုင်ငံတွေဖြစ်တဲ့ထိုင်းမလေးရှားအိန္ဒိယနိုင်ငံတွေကိုထွက်ပြေးတိတ်ဆောင်နေကြရသလိုထိုင်းနိုင်ငံဘက်ကိုရောက်လာသူ9တန်းကျော်ရှိတယ်လို့ထိုင်းမြန်မာအရေးလှုပ်ဆောင်နေသူတွေစီကသိရပါတယ်အာနာမသိငင်ကမြန်မာပြည်တွင်းမှာဆရာဝန်အဖြစ်ရပ်တည်ခဲ့သူတွေကလက်ရှိမှာပရဲအလုပ်လုပ်နေရသလိုမြေပြူကင်စတင်ခဲ့ရတဲ့ကျောင်းဆရာမတွေဟာလည်းစပွဲရုပ်အဖြစ်လုပ်ကရင်ပြည်ပမှာဝန်ကြီးကိုဖြည့်ရှင်နေကြရတာပါစစ်တပ်ရဲ့အိမ်ချိတ်ပိတ်မှုတွေပိုင်ဆိုင်မှုတွေကိုမတရားသိမ်းတာတွေအသက်အန္တရာယ်ချင်းချောက်မှုတွေနဲ့လုံခြုံရေးခက်ခဲတွေကိုရင်ဆိုင်ခဲ့ရပြီးပြည်ပမှာလည်းတပတ်နိုင်ငံရဲ့ဥပဒေတွေနဲ့တရားမဝင်နေထိုင်မှုကြောင့်မြန်မာပြည်သူတွေဟာထက်မှန်နစ်နာခဲ့ကြရပါတယ်။ဒါကြောင့်မြန်မာနိုင်ငံသားတွေဟာစစ်အာဏာသိမ်းအခြေအနေကိုရုန်းကန်ရင်းထိုင်းအာဏာသိမ်းနိုင်ငံအခြေအနေမှာအဆင်မပြေမှုတွေကိုအန်တုနေကြရတာပါ။စစ်တပ်ရဲ့အမှုဖွင့်တရားဆွဲဆိုခြင်းခံထားရတဲ့အေယာဝတီကလွတ်တော်ကိုယ်စားလှယ်တဦးဖြစ်သူဒေါ်နီနီမိုက
မမြင်ဘူးတဲ့မကြားဘူးတဲ့အခက်ခဲတွေပေါ့နော်အကြုံဆုံးမှုတဲ့အခက်ခဲတွေကိုအကုန်လုံးအရင်ဆိုင်နေကြရတယ်ဟိုးအပေါ်ဆုံးကနေပြီးတော့ဘုံနဲ့ဆိုရယ်ပြုတ်ချလိုက်သလိုပေါ့နော်ဟိုးအောက်ဆုံးစင့်တီကိုရောက်သွားတာပေါ့သူများတိုင်းပြည်မှာရောက်တဲ့အတွက်သူများတိုင်းပြည်ရဲ့ဥပဒေအတိုင်းကိုလိုက်နာတာတော့မှသူ့ရဲ့နိုင်ငံသားမဟုတ်တဲ့အနေခံနေရတယ်ကိုလူမျိုးတွေခံနေရတာသိတယ်ဒါပေမဲ့ဘာမှမပြောရဲမစိုးရဲပဲနဲ့လက်ပိုက်ကြည့်နေရတဲ့အခါကျတော့သူတို့ဘာသာစကားကိုမကျွမ်းကျင်တာလည်းရှိတယ်။အဲဘောသူတို့ရဲ့ဥပဒေကိုလည်းအမားတို့ကမသိတာတွေလည်းရှိတယ်ပေါ့နော်။ဘိုးတော်ဆိုတဲ့အမားတို့ဆိုတဲ့အနေထားတစ်ခုနဲ့နေခဲ့တာပဲလေ။အခုဆိုတဲ့အမားတို့ကမဲဆောက်မျိုးပေါ်လိုခေါင်းမျိုးတော်မနေနိုင်တော့ပဲနဲ့အိမ်ငှားကလေးတွေတက်တာတဲ့ရေဘူးမီဘူးလေးတွေတက်တာတဲ့နေရာတွေမှာလိုက်ငှားပြီးတော့နေနေရတဲ့ဘဝဆိုတဲ့ဟာမျိုးကြတော့တဲ့အမားတို့ရဲ့နေထိုင်မှုကအရင်ကွာခြားသွားတာပေါ့။
အနာသိန်း၃နှစ်ပြည့်တော်မယ့်ကာလအတွင်းနိုင်ငံအနှံနေအိမ်ပေါင်း 16,000 ကျော်မိရှုဖျက်ဆီးခံထားရတယ်လို့မြမမဟာဗျူဟာနဲ့မူဝါဒလေ့လာရေးအင်စတီကျူ ISB မြန်မာအစီအစဉ်တွေအရသိရပါတယ်အဲ့ဒီစီးရင်အရာလဲနိုင်ငံတွေအရက်သား 8,600 ကျော်တည်ဆုံခဲ့ရတယ်လို့စစ်ပွဲနဲ့ပဋိပက္ခကြောင့်လူနှစ်တန်းခွဲကျော်အိုးအိမ်ဆုံးခွာထွက်ပြေးတင်ရှောင်နေကြရပါတယ်မြန်မာနိုင်ငံသားတန်း40ကျော်ဟာလဲစီးရင်မွေးတည်မှုမြင်အောင်ရောက်နေတယ်လို့ကမ္ဘာကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာနှစ်ဝက်အစီရင်ခံစာမှာထုတ်ပြန်ထားပါတယ်လူသားအရင်းမြစ်တယံဇာတာတွေဆုံးရှုံးနေတယ်မြန်မာနိုင်ငံရဲ့အနာဂတ်ဟာစစ်တပ်အာဏာကိုတွန်းလှန်နိုင်မှသာပြန်လည်ထူထောင်နိုင်မှဖြစ်တယ်လို့နိုင်ငံရေးတက်ကြွလှုပ်ရှားသူတွေကဆိုကြပါတယ်ကောင်းမွန်တဲ့နိုင်ငံတကူအဖြစ်ပြန်လည်ရောက်ရှိလာဖို့နိုင်ငံပျောက်သူတွေအနေနဲ့အခက်အခဲတွေစိတ်တရားတွေကြာကနေအံ့ကျုနေရတယ်လို့တက်လျင်ကျောင်းသားများတမကကောင်းဆောင်ကစ်ကဆိုပါတယ
်မပြေမှာရှိနေတဲ့ဒီအောက်ချုပ်သူလူဒန်းစားကပြည်သူတွေဘယ်တော့မှတံမိုးမထဘူးနောက်လူဆိုင်ရေးမျိုးကိုတံမိုးမထဘူးနောက်ဆုံးမှာအဲနေရာကြီးမျိုးမျိုးပြောင်းရွှေ့ပြောင်းရွှေ့ရင်းနဲ့ပေါ့နော်မြန်မာပြည်အခြေအနေကမှနေရာပြောက်ပြီးတော့ဒီဘက်ရောက်လာတာပေါ့နော်ဆက်နောက်ဆုံးနိုင်ငံမှာပျောက်သွားရဲ့အထိပေါ့လေတံငါရွေးခဲ့ရပဲပေါ့ပြောရရင်ငါကိုကိုယ့်ရဲ့ life sign ရဆိုရှင်တော့ဒီဟာဒီလိုမျိုးခိတ်မှန်မှန်ကိုယ့်လူပင်မှန်ရဲ့ဘဝအချိန်တွေတော့မရှိဘူးပေါ့နော်အမှန်တမ်းပြောလို့ရှိရင်တော့ဟိုโอเคငါနိုင်နိုင်ငါလုံးမယ်ဆိုပြီးတော့ပေါ့နော်အဲတော့ကိုလုံးနေဘက်ကနေကိုလုံးနေတဲ့ခါကျလဲဒီစိတ်ဆင်းရဲကိုဆင်းရဲလည်းဖြစ်တာပေါ့နော်ဟိုမရဘူးတဲ့စိတ်ယောဂကြီးလည်းဖြစ်တာပေါ့နော်ဒါမှလည်းနောက်ဆုံးတစ်ခုပဲတွေးပါတယ်ဘယ်သူတော့မှမဟုတ်ဆိုရင်တော့ငါတကူကြီးသာလွန်မြောက်ဖို့တော်တော်ငါကြုံကန်နေရပေါ့ဒါမှတကူကြီးသာလွန်ပြောတဲ့ခါမှလည်းဘယ်လိုတကူကြီးသာလွန်မြောက်ခြင်းလဲဆိုတဲ့အိပယ်အရာဆိုရင်တော့ဒါပို့ပြီးကျက်ပြန်နေတဲ့ကြောင့်ဒီလောက်ထိယုံကန်နေရလိုပဲတွေးပါတယ်ကောင်းမွန်တဲ့တိုင်းကြီးတစ်ခုမှတတန်းစီနေနိုင်သွားတဲ့လူတစ်ယောက်ဖြစ်ဖို့အတွက်ငါဒီလောက်ဝင်လှုပ်ပင်းနေပါတယ်ဒီလောက်ပါပဲပေါ့အဲ့လောက်ပါပဲတွေးပါ
လက်ရှိမြန်မာနိုင်ငံရဲ့ပြည်တွင်းအခြေအနေဟာနိုင်ငံတကာအကျွဲအာယုံဆိုင်မှုနည်းနေသလိုကမ္ဘာနဲ့ချီကြုံတွေ့နေရတဲ့အကျက်အတဲတွေကြောင့်မြန်မာအရေးဟာမှိန်မှန်ခဲ့ရပါပြီ။နိုင်ငံတကာရဲ့အပြည်ပြည်ဆိုင်ရာလူအခွင့်အရေးကြေညာစာတမ်းပါအချက်30ကျော်ရဲ့အခွင့်အရေးတွေအကုန်ဒီပါဆုံးရှုံးနေတဲ့ပြည်သူတွေအတွက်လက်ရှိကာလဟာပြည်သူအချင်းချင်းကပဲအခက်အခဲတွေကိုကုဖြည့်ရှင်းပေးနေရတာပါ။ဒီထဲမှာအာဏာသိမ်းမှုကိုအစောဆုံးဆန့်ကျင်ဆန္ဒထုတ်ပေါ်ခဲ့တဲ့အကြမ်းမဖက်အာဏာဖီဆန်ရေးစီဒီအမ်ဝန်ထမ်းတွေဟာလည်း၃နှစ်နီးပါးကြာလာတာနဲ့အမျှဝင်ငွေမဲ့ရက်ဝင်းချမှာအထောက်ပံ့မရှိရက်တည်နေကြရပါတယ်ဒီလိုအခြေအနေကြောင့်ကနေခြားကာလအမျိုးသားညီညွတ်ရေးအစိုးရအန်ယူဂျီကတော့စီဒီအမ်ဝန်ထမ်းပေါင်း၃သိန်းကျော်ဟာစစ်အာဏာရှင်စနစ်ကိုဆက်လက်တောက်ခံနေစေဖြစ်တယ်လို့ဆိုပါတယ်ပြည်ရင်းမှာနေထိုင်နေရသူတွေအတွက်တော့လုံခြုံရေးကနေ့စဉ်ရက်တိုင်းကြီးလက်စာစားနေရသလိုပြည်ပရောက်နေသူတွေဟာလည်းအလောက်ကိုင်းရှားပါမှုချမှာဝမ်းစာမပြေဝမှုတွေကိုကြုံတွေ့နေကြတယ်လို့ CDM အတိုင်းဝိုင်းကဆိုကြပါတယ် CDM ကျောင်းဆရာမတဦးဖြစ်သူမတ်ရည်ဒီကတော့
ဒီလိုမျိုးတရားမဝင်နေထိုင်သူတယောက်အနေနဲ့ဒီဘက်မှာလည်းကျွန်တော်တို့ကအလုပ်ကင်ခွင့်လည်းကျွန်တော်တို့တော့မရှိပါဘူးဒီဘက်မှာ CDM ဆရာဆရာမအနေနဲ့အပြင်မှာရရအလုပ်လုပ်ပြီးတော့ရက်တည်ရဲပေါ့နော်ကျွန်တော်တို့ရဲ့တာဝန်ရှိရဲ့သူတွေပေါ့နော်တာဝန်ရှိရဲ့သူတွေအနေနဲ့ကဟို CDM အတိုင်းဝိုင်းကိုထောက်ပံ့တာအားနည်းတယ်လို့မြင်ပါတယ်တော်လည်းအောင်မြင်ပြီးကာလနောက်ပိုင်းမှာပေါ့နော် CDM တွေကိုပို့ပြီးတော့အခွင့်အရေးပေးခြင်းမပေးခြင်းနဲ့လက်တလုံးမှာပေါ့နော်အခုခက်ခဲနေတဲ့ CDM တွေကိုကုညီတာကပို့ပြီးတော့တော်လည်းအဲ့အတွက်ကိုပို့ပြီးတော့လည်းထိရောက်တယ်လက်တလုံးဦးစားပေးခြင်းနဲ့ကိစ္စလို့မြင်ပါတယ်ကျွန်တော်ကတော့ကျွန်တော်တို့နဲ့သဘောထားချင်းတူကြတဲ့ညီကောင်မောင်နှမတွေအကုန်လုံးရဲ့စိတ်ထဲမှာကြတော့လေငါတို့ကအနည်းဆုံးတော့ဘလောက်ခက်ခဲနေအောင်တော့တကယ်တော့အမှန်တရားပဲမှန်တာကိုပြောခဲ့တာပေါ့နော်တစ်ချိန်ချိန်မှာပြန်တွေးကိုယ့်ရဲ့တာဝန်နိုင်ငံသားတယောက်အနေနဲ့တာဝန်ကြည့်ရကိုလုတ်ခဲ့တဲ့ကိုရဲ့လုတ်ရဲ့အပေါ်ကိုလိပ်ပြာတန်တန်နဲ့လိပ်ပြာတန်ပြီးတော့ကိုရဲ့ရက်တီချက်ကိုယုံကြည်လို့ခုချိန်ထိတောင်းခံနေနိုင်တာလို့မြင်ပါတယ်
။လာမယ့်2024မှာတော့စစ်ကောင်စီကရွှေကောက်ပွဲကျင်းပဖို့ပြင်ဆင်နေပါပြီ။နိုင်ငံရေးလှလသုံးသက်သူတွေကရွှေကောက်ပွဲနဲ့ထွက်ပေါက်ရှာနေတာဖြစ်တယ်လို့သုံးသက်ပြောဆိုမှုတွေလည်းရှိနေပါတယ်။စစ်ကောင်စီကတော့နိုင်ငံလူဦးရေ90ရာခိုင်နှုန်းကျော်ကိုရွေးကောက်ပွဲအတွက်စည်ရင်းကောက်ခံပြီးပြီလို့ဇူလိုင်လအတွင်းမှာဆိုထားပေမယ့်တိုင်းရင်းသားလက်နက်ကိုင်တွေရဲ့ထိန်ချုပ်နယ်မြေတွေမှာတော့ရွေးကောက်ပွဲကိုလက်မခံဘူးလို့ထုတ်ဖော်ပြောဆိုထားပါတယ်။အာဏာသိမ်းမှုရဲ့နောက်ဆက်တွဲကြောင့်တစ်ဖက်နိုင်ငံနဲ့လွင့်ဆင်လာရတဲ့မြန်မာပြည်သူအလုံးရဲ့တူညီတဲ့ရည်ရွယ်ချက်ကတော့စစ်အာဏာရှင်စနစ်ချုပ်နှိမ်ပြီးစစ်မှန်တဲ့နေရပ်ပြန်နိုင်ရေးပါ ဒီရေးကိုမျှော်လင့်နေသူတွေတယ်ကိုအောင်မြတ်တန်လဲပါဝင်ပါတယ
်ကျွန်တော်တို့ကကိုအခြားနိုင်ငံတွေမှာခိုလုံမှုဆိုတာလည်းဟိုမစဉ်းစားမိဘူးဗျာဥပမာကျွန်တော်ဒီဘက်ထွက်လာတယ်ဆိုတော့ကျွန်တော်တို့အဓိကအသက်ရှင်တန်ဖို့တော့ကျွန်တော်ထွက်ပြေးလာတယ်နောက်တစ်ခါဒီဆက်အလာရှင်ထုံညအောင်တော်လန်ရင်လည်းကျွန်တော်တို့ထွက်ပြေးလာတယ်ဒါပေမဲ့ကျွန်တော်တို့ရဲ့ဒီအဲ့ဒီမှာရည်ရချက်ကတော့ဘာလဲဆိုရင်ပြန်ဝင်မယ်ကျွန်တော်တို့မရရအောင်ပြန်ဝင်နိုင်အောင်ကြိုးစားနေတယ်ဒါကျွန်တော်တို့ဟိုအဓိကကြီးမှန်းချက်ပဲပေါ့နော်ကျွန်တော်ဒီတော့ထဲမဟုတ်ဘူးဒီကျွန်တော်နဲ့ပတ်သက်တဲ့တော်တော်များများပါကျွန်တော်မိသားစုအကုန်လုံးလည်းဒါပဲရှိတယ်ကျွန်တော်ရွေးချယ်ထားတာတော့ဒီဒေါ်လာကြီးကျွန်တော်တို့ရဲ့ဟိုအဓိကဟိုကျွန်တော်တို့အဓိမကြီးမှန်းချက်တစ်ခုပဲဒီဒေါ်လာကြီးအမြန်အောင်ရင်ကျွန်တော်တို့အနေနဲ့မြန်မာပြည်ပြန်မယ်ဒါပဲ
စီရီအမွေနန်းတွေအတွက်တော့စစ်မှန်တဲ့တောက်တာမှုဟာဒီမိုကရေစီလမ်းစဉ်တစ်ခုတည်းကိုသာဥတီခဲ့တာပါဒီလမ်းစဉ်အတွက်မှာလည်းခိုင်မာတဲ့အဆုံးဖြတ်ချက်တွေကြာရင်ဆိုင်ရာအခက်အခဲတွေကိုစက်စက်ခံဖြတ်တန်းခဲ့ကြရပါတယ်။ဒီကာလအလွန်ပြည်တော်ဝင်ခီးမှာတော့ချစ်မြတ်နိုရာဝန်ထမ်းယူနီဖောင်းတွေနဲ့အတူနိုင်ငံတော်ဝင်ကိုပြန်ထမ်းဖို့ဟာပန်းနိုင်တစ်ခုအဖြစ်အသက်ဝင်နေစေပါ။ဒီသတင်းဆောင်မကိုတန်လင်းခက်ခပေးဖို့ခြားတာဖြစ်ပါတယ်။
SBS မြန်မာပိုင်းကိုအင်ကာနဲ့စနေနေ့ည10:00နာရီမှာနှာစင်နိုင်ပါတယ်။နှာစင်နိုင်တဲ့နည်းလမ်းအများကြီးရှိပါတယ်။ Radio, Digital TV, Online, ဒါမှမဟုတ် SBS Radio App ကနေတဆင့်နှာစင်နိုင်ပါတယ်။ SBS မြန်မာပိုင်းအစီအစဉ်ဖြစ်ပါတယ်ရှင်။
SPS မြန်မာပိုင်းကို Facebook ပေါ်မှာ like ရှာပြီး like မျှဝေမှတ်ချက်ပေးပါ